Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကအောင်ပါဒီညနေခင်းသတင်းတွေကိုနားလောင်နေအတူကြီးညာပြေးပါပါအာဖဂန်နစ္စတန်နိုင်ငံကအသေးခံဘုံးခွဲတိုက်ခိုက်မှုအတွင်း၄ယောက်ထဲမှနေအသေဆုံးပြီး၁၀၀ကျော်ထိခိုက်ဒဏ်ရာရပါတယ်ရွေးကောက်ခံသမ္မတအပေါ်မကျေနပ်သူထောင်ထောင်ချီဟာအမေရိကန်ပြည်အောင်စုတဝမ်းမှာတက်တရမြောက်နေအဖြစ်မနေ့ကဆန္ဒပြနေကြပါတယ်ဒီကနေ့ဟာအမေရိကန်စစ်ပြန်စစ်မှုဒဏ်အောင်နေဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးပါပါမခွန်ညိုရေ
ကောင်းပါပြီရှင်အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးဒီပူပူနွေ့နွေ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတအဖြစ်ဆောင်ရွက်မဲ့ရည်မှန်းချက်တွေကဘာတွေပါလဲ
We're going to lower taxes as you know and we're going to fix healthcare and make it more affordable and better
အခွန်ရှော့ချမယ်ဆိုတဲ့ရွေးကောက်ခံသမ္မတရဲ့ပြောကြားချက်နဲ့အတူအမေရိကန်ရဲ့ရှေ့ဆက်မဲ့လုပ်ငန်းစဉ်တွေအကြောင်းနိုင်ငံတကာသတင်းတွေပြီးနှာစင်နိုင်ပါတယ်မြန်မာနိုင်ငံသတင်းတွေထဲမှာတော့သမ္မတစီပေးပို့လိုက်တဲ့မြေဆုံစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်အစီရင်ခံစာကိုပြည်သူသိအောင်လဲထုတ်ပြန်ဖို့တိုက်တွန်းချက်၅လကြာထောက်ထားချမှတ်ခံခဲ့ရတဲ့သတိတိုင်းတစ်ချော့အထည်ဆက်ရုံအလုပ်သမားတွေကသတင်းစာရှင်းလင်းပွဲမှာအလို့ရှင်ကိုတရားစွဲမယ်လို့ပြောပြချက်တခါကချင်ပြည်နယ်ဖားကံမြို့ထဲမှာတော့ကောင်းငင်ကပြုတ်ကျလာတဲ့စစ်ပစ္စည်းပိုင်းဆိုင်ရာတစ်ခုကိုတပ်ဆိုင်ရာကစစ်ဆေးဖို့စီစဉ်နေပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမဇာအိုင်ရှရီဖ်မြို့ကဂျာမန်ကောင်စစ်ဝင်ရုံးမှာဒီကြာလပြင်းနေနောက်ပိုင်းကအသေးခံဘုံးခွဲတိုက်ခတ်ခံရတာကြောင့်လူ၄ယောက်ထက်မနည်းသေဆုံးပြီး၁၀၀ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်အများစုကအရက်သားတွေပါထရက်ကားထဲမှာဖောက်ခွဲရေးပစ္စည်းတွေထည့်ပြီးအသေးခံဘုံးခွဲတိုက်ခိုက်ခံခဲ့ရတာပါဒေသစံတော်ချိန်ည7နာရီလောက်မှဖြစ်တဲ့ဒီတိုက်ခိုက်မှုကြောင့်ကောင်စစ်ဝင်ရုံးတဝိုက်လုံခြုံရေးကာယံတွေကွဲထွက်ပျက်စီးပြီးတော့အဆောက်အဦတွေတုံ့ခါပြီးပရင်းပေါက်တွေပောက်ကွဲသလိုဒီအဝေးကိုလည်းလွင့်စင်တဲ့အထိအပြင်းထန်ပောက်ကွဲခဲ့တာပါပောက်ကွဲမှုကြောင့်ပုံမှန်လူအယောက်30လောက်လွတ်လပ်နေတဲ့ကောင်စစ်ဝင်ရုံးအကြီးကျယ်ထိခိုက်ပျက်စီးသွားတယ်လို့မြောက် Atlantic စစ်စာချုပ်အဖွဲ့ဒီနေတိုးရဲ့ပြောခွင့်ရတဦးကပြောပါတယ်ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အာဖဂန်မြောက်ပိုင်းကတာလီဘန်လက်နက်ကိုင်တွေကပြောဆိုထားပြီးဒီလအစောပိုင်းကအနီးအနားခွန်ဒူးစ်ခရိုင်မှာကလင်းငယ်တချို့အပါဝင်လူ32ယောက်သေဆုံးခဲ့ရတဲ့နေတိုးအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာလို့ဆိုပါတယ်အခုကောင်စစ်ဝင်ရုံးတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့သတင်းအချက်အလက်တွေစုဆောင်းမှုဒီကနေ့မနေ့အာယုံမတက်ခင်မှာပဲဂျာမနီအစိုးရကဘာလင်မြို့မှာပြည်ပခကင်တွေဆိုင်ရာအစည်းအဝေးတရက်ခေါ်ယူခဲ့ပါတယ်အာဖဂန်နစ္စတန်မှာနေတိုးမဟာမိတ်တပ်ဖွဲ့တွေနဲ့အတူတာဝန်ထမ်းဆောင်နေတဲ့ဂျာမနီစစ်သား983ယောက်ရှိပြီးအများစုကဘော့ခ်ခရိုင်မှာအခြေစိုက်တာပါအခုတိုက်ခိုက်မှုဖြစ်တဲ့မဇာအိုင်ရှရစ်မြို့ကတော့ဘော့ခ်ခရိုင်ရဲ့မြို့တော်ဖြစ်ပါတယ်ခင်ဗျာ
စီးရီးယားတပုံတွေဒါရုလက်နဲ့အသုံးပြုတဲ့ထောက်ထားတွေကိုရုရှားအစိုးရအရာရှိတွေရှာဖွေတွေ့ရှိခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်အလက်ပိုမြို့အနောက်တောင်ဘက်အရာကွက်တွေမှာကလိုရင်းနဲ့ဖော့စဖရပ်စ်တွေပါဝင်တဲ့မပေါက်ကွဲသေးတဲ့ဆီလနက်ပစ္စည်းအပိုင်းစားတွေကိုစီးရီးကျွမ်းကျင်သူတွေကတွေ့ခဲ့ရတယ်လို့ရုရှားကောက်ကွယ်ရေးဝန်ကြီးဌာနပြောခွင့်ရဗိုလ်ချုပ်အစ်ဂနိုခိုနာရှက်ခေါဖ်ကဒီကနေ့မှပြောပါတယ်စီးရီးယားပြည်သူတွေနဲ့အစိုးရတပ်သားတွေကိုတပုံတွေကဒါရုလက်နဲ့အသုံးပြုပြီးတိုက်ခိုက်တယ်ဆိုတာဒီတွေ့ရှိချက်ကတက်တည်ပြလိုက်တာဖြစ်တယ်လို့ပြောခွင့်ရကဆိုပါတယ်ဆီးရီးယားအစိုးရကအရက်သားတွေအပေါ်ဓာတုလက်နက်တွေအသုံးပြုပြီးတိုက်ခိုက်တယ်ဆိုတော့တိုက်ခိုက်တယ်ဆိုပြီးတော့ဆီးရီးယားအစိုးရအပေါ်တန်းခတ်ပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်နဲ့မဟာမိတ်တပ်တွေကတိုက်တွန်းနေတာပါဆီးရီးယားအစိုးရကဓာတုလက်နက်အသုံးပြုခဲ့တယ်ဆိုတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေရဲ့ကောက်ချက်ချမှုတွေကိုရုရှားတို့ကမေခွန်းထုတ်လိုက်တယ်လို့တပုံတွေဓာတုလက်နက်အသုံးပြုခဲ့တယ်ဆိုတော့အထောက်အထားတွေကိုလည်းထောက်ပြလိုက်ပါတယ်ဆီးရီးယားနိုင်ငံတွင်ဓာတုလက်နက်အသုံးပြုပြီးတိုက်ခိုက်ခဲ့တာဘသူလက်ချက်လဲဆိုတာဆက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆန္ဒမဲပေးထောက်ခံထားပါတယ်
အမေရိကန်ပြည်ထောင်စုသမ္မတအဖြစ်ဒေါ်နယ်ထရမ့်ရွေးချယ်ခံရတာကိုမကြေတဲ့သူထောင်ထောင်ချီဟာနယူးယောက်နဲ့ကယ်လီဖိုးနီးယားပြည်နယ်ကမြို့ကြီးတွေမှာတက်တရနေမြောက်အဖြစ်မနေ့ကဒီဆန္ဒပြနေကြပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာ40 50မြောက်သမ္မတအဖြစ်ထရမ့်ရွေးချယ်ခံပြီးတဲ့နောက်အမေရိကန်အနောက်မြောက်ကအော်ရီဂွန်ပြည်နယ်ပေါ့တ်လန်အလယ်ပိုင်းကချီကာဂိုအရှေ့ဘက်ကနယူးယောက်မြို့တွေမှာယာကနန်းကနေထောင်ကနန်းနီးပါးအထိရှိတဲ့အုပ်စုတွေဟာကန့်ကွက်ဆန္ဒပြနေကြတာပါမနေ့ညမှာပဲဒီရွေးကောက်ခံသမ္မတထရမ့်ကဒီရွေးကောက်ပွဲမှာသူ့အနေနဲ့တခဲနဲ့ထောက်ခံအားပေးမှုကိုရခဲ့ပေမဲ့သတင်းမီဒီယာတွေကဖော်ပြနေကြတဲ့ဒီလူအုပ်ကြီးဟာသူ့အပေါ်ဆန့်ကျင်ဆန္ဒပြနေတာဟာလုံးဝမတရားဘူးလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပ ဖော့တ်လန်မြို့မှာတော့ထောင်ထဲချီတဲ့ကန့်ကွက်ဆန္ဒပြသူတွေဟာမနေ့ညကမြို့ထဲမှာစီတန်းလှည့်လေခဲ့ကြပြီးအကြမ်းဖက်စုပူမှုတွေလည်းဖြစ်ပွားခဲ့တယ်လို့ရဲတွေကပြောပါတယ်ဆန္ဒပြသူတွေဟာဈေးဆံတွေကိုဖျက်ဆီးခဲ့တယ်လို့ပြောဦးတွေလည်းဖောက်ခဲ့တဲ့အပြင်လူအုပ်ထဲကဘေ့စ်ဘောဒုတ်တွေကန်ဆောင်ထားသူတချို့ဟာလော့စပီကာကနေတဆင့်သွေးထိုးလှုံ့ဆော်နေတာကြောင့်စုပူအကြမ်းဖက်မှုအဖြစ်ရဲတွေကသတ်မှတ်ခဲ့ပါတယ်စနပြမှုကြောင့် Oregon ပြည်နယ်ကအဝေးပြေးလက်မအမှတ်984လမ်းစိတ်ပိုင်းတချို့ကိုပိတ်ပစ်ခဲ့တယ်လို့ Colorado ပြည်နယ်မြို့တော် Denver အနီးကအမှတ်25အဝေးပြေးလက်မကိုလည်းစနပြသူတွေကပိတ်ပစ်ခဲ့ပါတယ် California, Pennsylvania, Kentucky, Maryland ပြည်နယ်တွေမှာလည်းရွေးကောက်ခံသမ္မတ Donald Trump ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Republican Party ကထင်ရှားသူတဦးဖြစ်ခဲ့တဲ့ Illinois ပြည်နယ်အောက်လွတ်တော်အမတ်ဟောင်း Aaron Shocks ဟာအစိုးရရာထူးကသဖြင့်ပုဂ္ဂိုလ်ရဲ့အမျက်ထုံးမှုတွေကိုတည်တည်ဆိတ်လှုံ့ဆော်ခဲ့တဲ့ဆိုရဲဆွဲချက်အတော်များများနဲ့ကြာရာပတိနေမှာတရားစွဲဆိုခံရပါတယ်အသက်35နှစ်အရွယ် Shocks ဟာသူ့ရဲ့အစိုးရရုံးခန်းကို British အထက်တန်းလွှာရဲ့ပုံစံမျိုးပြန်ပြီးတော့ပြင်ဆင်တဲ့ကိစ္စအပအဝင်တန်တရားဝင်စရာအသုံးစွဲကျတဲ့ကိစ္စတွေနဲ့ပတ်သက်လို့ဗဟိုအစိုးရကမနစ်ကစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တဲ့အချိန်မှာပဲရာထူးကနှုတ်ထွက်ခဲ့ပါတယ်လွှတ်တော်ကသူ့ရုံးခန်းကို British ရှာယုတ်ရှင်ကဒေါင်တန်အဘီထဲကလိုခန်းခန်းနာပြန်ပြီးတော့ပြင်ဆင်မှုမှန်တဲ့အချိန်မှာ The Washington Post သတင်းစာကစုံစမ်းမှုတွေလုပ်ခဲ့တာဖြစ်ပြီး2015ခုနှစ် February လမှာသူ့ရဲ့ကြာဆုံးခန်းတွေစတင်ခဲ့တာပါ။ရုံခန်းပြင်ဆင်မှုမှန်ပေးတဲ့သူကသူ့ကိုအခမဲ့လုပ်ပေးခဲ့တာလို့ရုံးဝန်ထမ်းတွေက Washington Post သတင်းစာကိုပြောပါရယ်။သူ့ရုံခန်းပြင်ဆင်ဖို့အစိုးရငွေဒေါ်လာ4000သုံးဆွဲခဲ့တယ်လို့မိပန်းဆိုင်ကိုဒေါ်လာ5000သုံးပြီးတော့ကင်မရာပစ္စည်းတွေအတွက်ဒေါ်လာ3000နေပါအစိုးရစီကပြန်တောင်းယူခဲ့တယ်လို့တရားလို့ရှင်တွေကပြောပါရယ်။ Shock ကိုဆွဲချက်24ခုနဲ့တရားစွဲဆိုထားတာဖြစ်ပြီးဒီထဲမှာငွေကြေးလိမ်လည်လွဲပြောင်းမှုရွေးကောက်ပွဲကော်မရှင်ကိုမမှန်မကန်စီရင်တင်ပြမှုဝင်ငွေခွန်လိမ်လည်ပေးဆောင်မှုနဲ့အစိုးရရမုံငွေတွေခိုးယူမှုစတာတွေလည်းပါဝင်ပါတယ်ပြစ်မှုကျူးလွန်ကြောင်းထင်ရှားစေတဲ့ငွေကြေးလိမ်လည်လွဲပြောင်းမှုတစ်ခုထဲနဲ့တင်အများဆုံးထောင်တန်အနည်း20ထိကြာခံရနိုင်ပါတယ်နိုဝင်ဘာလ23ရက်နေ့မှာသူ့ကိုရုံးတင်စစ်ဆေးမှာဖြစ်ပါတယ်
ဒီကနေ့နိုဝင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုရဲ့စစ်ပြန်စစ်မှုတန်းအောင်များနေ့ဖြစ်ပါတယ်စစ်ပွဲတွေမှာတာဝန်ထမ်းဆောင်ကြတဲ့ဒီအမေရိကန်စစ်သည်တော်တွေကိုဂုဏ်ပြုတဲ့အစိုးရရုံးပေးရလည်းဖြစ်ပါတယ်တက်ရှိထင်ရှားသိမ့်ကြံတော့တဲ့ဒုတိယကမ္ဘာစစ်ကစစ်ပြန်တွေပြင်နိုင်ငံအတွက်ပေးဆက်ခဲ့တဲ့စစ်မှုတန်းတွေအားလုံးကိုဒီကနေ့မှဂုဏ်ပြုကြပါတယ်စစ်ပြန်စစ်မှုတန်းအောင်နေ့တိုင်းမှာနိုင်ငံကောင်းဆောင်တွေဟာအာလင်တန်အမျိုးသားစစ်တင်ချင်းကအညတရစစ်သည်ပိတ်မမှာပန်းခွေချအလေးပြုလေးရှိပါတယ်။ဒါအပြင်အမေရိကန်ပြည်အောင်စုတဝက်မှာစစ်ပြန်စစ်မှုတန်းအောင်နေ့အထိမ်းအမှတ်ပွဲတွေအခမ်းအနားတွေကိုကျင်းပကြပါရခင်ဗျာ
။ VOA မြန်မာအသံညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ချာနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ညင်ညာနေပါတယ်တရုတ်နိုင်ငံအချုပ်ချာပိုင်နေမြေအတွင်းကသူတွေအနေနဲ့စီးလုံးညင်ညွတ်မှုရှိကြဖို့တရုတ်ခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်တရုတ်နိုင်ငံရဲ့ပထမဆုံးသမ္မတဆွမ်းရည်စင်ရဲ့152မြောက်မွေးနေ့အခမ်းအနားမှာသမ္မတရှီကျင်းပင်ကတရုတ်နိုင်ငံကနေခွဲထွက်မဲ့ဘလို့လုပ်ရမျိုးကမှတင်းကြီးခံသွားမှာမဟုတ်ဘူးလို့ဒီကနေ့ပြောလိုက်တာပါတရုတ်စံကျင်ရေးပြောဆိုတဲ့ဟောင်ကောင်အစိုးရအရာရှိနှစ်ဦးကိုတရုတ်နိုင်ငံကဖယ်ရှားခဲ့တယ်လို့တခါဒီကိုပိုင်အုပ်ချုပ်ခွင့်ရနေတဲ့ထိုင်ဝမ်အနေနဲ့တရုတ်တနိုင်ငံတည်းသာရှိတယ်ဆိုတဲ့မူဝါဒကိုလက်ခံတဲ့အချိန်အထိတရုတ်နိုင်ငံကနေအဆက်ဆံတွေဖျက်တောက်ထားပြီးတဲ့နောက်သမ္မတရှီကအခုလိုပြောလိုက်တာပါဘယ်နေရာဘယ်ချိန်မှာပဲဖြစ်ဖြစ်လူပုဂ္ဂိုလ်အဖွဲ့အစည်းပါတီတရရဲ့အနေနဲ့တရုတ်နိုင်ငံကနေခွဲထွက်ဖို့လှုံ့ဆော်တာကိုလုံးဝလက်သင့်ခံမှာမဟုတ်တယ်လို့တရုတ်နိုင်ငံသားတွေအားလုံးကလည်းပြင်းပြင်းထန်ထန်ဆန့်ကျင်သွားမှာဖြစ်တယ်လို့ Beijing မြို့က Great Hall of the People နိုင်ငံတော်အဆောက်အဦးမှာသမ္မတရှီဂျင်းပင်ကပြောပါတယ်တရုတ်နိုင်ငံနဲ့ဆက်ဆံရေးပိုအဆင်ပြေတဲ့ Communist Party ကိုရွေးကောက်ပွဲမှာအနိုင်ရပြီးဒီထိုင်ဝမ်ရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာတဲ့ Democratic တိုးတက်ရေးပါတီကဆိုင်အင်ဝမ်ဟာမေလကရွေးကောက်ပွဲမှာအပြတ်သတ်နိုင်ရရှိခဲ့တာပါသူတို့အစိုးရအဖွဲ့ရဲ့တည်ရှိမှုထိုင်ဝမ်ရဲ့ဒီမိုကရေစီအပေါ်တရုတ်အစိုးရအနေနဲ့လက်တွေ့ကြကြရင်ဆိုင်ဖို့နဲ့နှစ်ဖက်တွေ့ဆုံဆွေးနွေးဖို့သမ္မတဝမ်ကတောင်းဆိုနေတာပါတရုတ်နိုင်ငံကတော့ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိတ်ပိုင်းအဖြစ်ပဲအတိအမှတ်ပြုထားတာပါခင်ဗျာ
အိန္ဒိယနိုင်ငံမှာတန်ဖိုးကြီးရူပီငွေကြေး900ဒေါ်နဲ့တထောင်နံတွေကိုအစိုးရကတရားမဝင်ကြောင်းကြေညာလိုက်ပြီးနိုင်ငံတော်လုံးက ATM စီငွေထုတ်ဆက်တွေကိုနေရကြရနာခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ငွေထုတ်ဖို့ပန်းတွင်ရှိမှလူတွေတန်စီဆောင်ဆိုင်နေကြပါတယ်။အိန္ဒိယမှာငွေသားနယ်ရာအဓိကရောင်းဝယ်ကြတာမို့တနေ့တာသုံးဆွဲဖို့ ATM ဆက်တွေမှာငွေထုတ်ဖို့လူအုပ်ကြီးကအလူရက်တိုးပြီးတော့ဆောင်ဆိုင်နေတာပါ။ငွေမဲကန်ဆောင်သူတွေကိုပြစ်မှတ်ထားဖို့ငွေဆက်ကူကြီးတွေကိုတရားမဝင်တော့ဘူးလို့ဝန်ကြီးချုပ်နရင်ဒရာမိုဒီကကြေညာလိုက်တာပါ။လူတွေလက်ထက်ကတရားမဝင်တော့တဲ့ငွေတွေကိုဒီဇင်ဘာလ30ရက်နောက်ဆုံးထားပြီးတော့ဘာမှ လာလဲနိုင်တယ်လို့အစိုးရကခွင့်ပြုထားပါတယ်။ ATM ဆက်တွေကနေရူပီ900ရန်အသစ်တွေနဲ့2000နန်းငွေဆက်ကူတွေကိုကြာရပြီးနေ့ညကစပြီးတော့ထုတ်ပေးဖို့စီစဉ်ထားပေမဲ့လို့ဆက်တွေရနေတာကြောင့်လူတွေစိတ်ပြက်လက်ပြက်ဖြစ်ခဲ့ရပါတယ်။တမိုင်ခွဲပါလဲက ATM ဆက်တွေအားလုံးအလုံးမလုပ်ဘူးလို့ဘိုဖော်မြို့ခံတယောက်ကပြောပါတယ်။စနေတနင်္ဂနွေမှာလည်းဗန်နေဖွင့်ထားပေးမှာဖြစ်တယ်လို့နောက်ကျတဲ့အချိန်နဲ့ဖွင့်ထားပေးမယ်လို့ဘဏ်အတော်များများကကြေညာပါတယ်။ဒေါ်လာဘီလီယံနဲ့ချီတဲ့ငွေမဲတွေကိုပုံမှန်ငွေကြေးလက်ပတ်မှုစနစ်ထက်ရောက်လာအောင်လုပ်မယ်လို့ဝင်းညချုံမိုးရီရဲ့ BJP ပါတီက2014ခုနှစ်အနာရလာချိန်မှာကတိပေးခဲ့ပါတယ်။ဒီဂရီတွေမတည်ဘူးဆိုပြီးတော့ဝေဖန်ရေးသမားတွေကပြောပါတယ်။အိန္ဒိယရဲ့ငွေမဲစီစဉ်မှုဟာပုံမှန်လမ်းကြောင်းကနေတွားနေတာမဟုတ်ပဲတီရင်းအတည်င်းထုတ်ကုန်ရဲ့20ရာခိုင်နှုန်းနီးပါးရှိတယ်လို့ယင်းနေမြုံနာမှုလုပ်ငန်း AMBIT ကပြောပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ရှ်ပြည်နယ်ဆာဟီဘာဘတ်မြို့မှာတရားမဝင်လဲပတ်နေတဲ့အထက်ကျက်စစ်ရုံတစ်ခုဒီကနေ့မိလောင်လာကြောင်းလူ73ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်ခင်ဗျာ။
တောက်ကြံနေနေခင်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နှမ်းလောင်တို့ကြီးညာပေးခဲ့တာပါအခုနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အရင်ဆုံးစပါမယ်ရှင်အင်ကန်နေကရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်ဒေါ်နယ်ထရမ့်ဟာအမေရိကန်လွှတ်တော်ကိုရွေးကောက်ခံသမ္မတတယောက်အနေနဲ့ပထမဆုံးမနေ့ကသွားရောက်ခဲ့ပါတယ်သူအစိုးရဖြစ်တာဝန်ယူမဲ့စောစောပိုင်းရက်တွေအတွင်းအောင်မြင်အောင်ဆောင်ရွက်ဖို့ရည်မှန်းချက်ကြီးမားတဲ့ဥပဒေပြုရေးကိစ္စတွေတော်တော်များများလည်းရှိနေပါတယ် VOA သတင်းတောက် Michael Bowman ရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပါမယ်ရှင်
ဒေါ်နယ်ထရမ့်ဟာသမ္မတဥဘာမာနဲ့တွေ့ဆုံပြီးတဲ့နောက်မှာတော့အောက်လွှတ်တော်သဘာဝတူဘောရိုင်ယန်နဲ့တွေ့ဆုံပြီးတော့မဟာဗျူဟာတွေချမှတ်ခဲ့ပါတယ
်။ကျွန်တော်တို့အလုပ်ဖြစ်ဖို့အတွက်ဘယ်လိုမျိုးစပြီးတော့လုပ်ကြမလဲဆိုတာကိုပြောနေကြပါတယ်
။ဒါပြင်သူတို့ရေးဆွဲဖို့ညီမန်းထားတဲ့ဥရေတွေကိုလည်းဒေါ်နယ်ထရမ့်ကချပြခဲ့ပါတယ်။
ကျွန်တော်တို့အနေနဲ့အခွန်တွေရှော့ချသွားမယ်။ဂျမားကြီးဆော့ရှော့မှုအစီအစဉ်ကိုလည်းပိုကောင်းပြီးတော့ပိုသက်သာအောင်ပြင်ဆင်သွားမှာပါ။
တဖက်မှာလည်းဒေါ်နယ်ထရမ့်ဟာအထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မကောနယ်နဲ့တိုင်ပင်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ရွေးကောက်ပွဲမှာတိုင်ခင်နှုန်းကတော့မစ်ချ်မကောနယ်ဟာထရမ့်နဲ့ပတ်သက်ပြီးဆွေးနွေးဖို့မကြာခဏဆိုသလိုညှဉ်းဆန်ခဲ့သလိုထရမ့်ရဲ့နာမည်ကိုတောင်တက်ပြီးတော့မပြောခဲ့ပါဘူး
။ I don't particularly want to sit here today and critique
ကျွန်တော်အနေနဲ့သူသဖြင့်ဒီနေရာမှာထိုင်ပြီးတော့ရွေးကောက်ပွဲမင်းဆက်စီအိုရေးကိစ္စတွေကိုဝေဖန်ဆက်စစ်တာတွေမလုပ်ချင်ပါဘူး။
ဒီမိုကရက်တွေကတော့ရွေးကောက်ပွဲညပိုင်းအထိကိုတက်ကြွနေကြပြီးထိုးတက်တဲ့ညီမန်းချက်တွေဆက်လုပ်သွားဖို့အတွက်လည်းကတိတွေပေးခဲ့ကြပါတယ်။
Tackle climate change and safeguard our planet. Pass comprehensive immigration reform.
ဒါတွေလူပြောင်းလဲမှုတွေဖြစ်လာနေတာကိုကာကွယ်ပြီးကျွန်တော်တို့ကဘာကြီးကိုထိမ့်သိမ်းဆောက်ရှောက်သွားရမှာဖြစ်ပါတယ်။ပြည်ပြည်စုံနဲ့လူမှုကြီးကြပ်ရေးဥပဒေပြင်ဆင်မှုတွေကိုအတည်ပြုပြီးအမျိုးသမီးအခွင့်အရေးနဲ့မဲပေးခွင့်တွေကိုကာကွယ်ဆောင်ရှောက်မဲ့အလုပ်ဖြစ်တဲ့တရားရုံးချုပ်မျိုးဖြစ်လာအောင်လုပ်ရပါမယ်
။ဒါပေမဲ့အဲ့ဒီညီမန်းချက်တွေကတော့အဓိကကျတဲ့ယူဆချက်တွေပေါ်မှာမူတည်နေပါတယ်။
We can do this and more with Hillary Clinton as the next
American ရဲ့နောက်တက်လာမဲ့သမ္မတဟာ Hillary Clinton ဖြစ်မှသာကျွန်တော်တို့အနေနဲ့ဒါရီကိုလှုပ်သွားနိုင်မှာဖြစ်ပါတယ
်အခုတော့ Republican တွေကပဲလာမဲ့နှစ်တွေအတွက်အစည်းအဝေးကိုချမှတ်ရေးဆွဲနေကြပါပြီ
We would like to see the country go in a different direction
ကျွန်တော်နိုင်ငံအနေနဲ့ခုသွားနေတဲ့လမ်းကြောင်းနဲ့မတူညီတဲ့လမ်းကြောင်းတစ်ခုကိုသွားတာကိုကျွန်တော်မြင်ချင်ပါတယ
် Republican တွေကလွတ်တော်နေရစလုံးကိုရော့အစိုးရကိုပါထိန်းချုပ်ထားပြီးဖြစ်တဲ့အတွက်ခွန်လေးရှော့ချတာသမ္မတဥဘာမာရဲ့ကျမ်းမာရေးအစီအစဉ်ကိုဖျက်သိမ်းတာနဲ့လစ်လပ်နေတဲ့တရားရုံးတရားသူကြီးနေရာတွေကိုပါခန့်အပ်သွားနိုင်ဖို့အတွက်ထက်လွတ်တော်သဘာဝတိမစ်ချ်မကောနယ်ကမျှော်လင့်နေပါတယ
် The American people have spoken and President Trump will send us a nominee
အမေရိကန်ပြည်သူတွေကသူတို့ရဲ့သဘောထားကိုပြောလိုက်ပါပြီသမ္မတထရမ့်အနေနဲ့ရှင်းနေဆမ်းမိုက်မှာသူရာထားတဲ့သူကိုကျွန်တော်လွတ်တော်ကိုတင်သွင်းမယ်လို့ယူဆပါတယ်
Darrell West of Brookings Institution ကတာဝန်ရှိသူတူဖြစ်ပါတယ
် This Congress controlled by Republicans they are going to act they have an agenda
Republicans ထိန်းချုပ်ထားတဲ့လွတ်တော်ကလှုပ်သွားမှာဖြစ်ပါတယ်သူတို့မှာသူတို့လှုပ်ချင်တဲ့လုပ်ငန်းစဉ်တွေရှိပါတယ်သူတို့မှာလုံနိုင်မှုအတွက်လည်းလွတ်တော်မှာမဲရီရှိပါတယ်ဒါကြောင့်လူတွေအနေနဲ့အပြောင်းအလဲတွေအများပြားဖြစ်လာမှာကိုတွေးကြရမှာပ
ါသမ္မတဥပဒေမှာလှုပ်ဆောင်ခဲ့တဲ့အရာတွေအတော်များများကိုအဓိကထားပြီးတော့အပြောင်းအလဲတွေလှုပ်သွားမှာဖြစ်ပါတယ်တက်လို့တော့ကဒီမိုကရက်အမတ်တွေကတချို့တွေကိုတော့လှုပ်ထုံးလုံနီးပြူဟာတွေနဲ့အညီတားဆီးသွားနိုင်မှာဖြစ်ပေမဲ့အားလုံးကိုတော့တားဆီးနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်တလျှောက်တတိုင်းကာဖို့လို့ဒေါ်နယ်ထရမ့်ကကတိပေးထားတဲ့တချို့ကိစ္စတွေကတော့ Republican တွေကြားမှာသဘောထားကွဲပြားမှုတွေပို့ပြီးတော့ပေါ်ပေါက်လာနိုင်ပါတယ်ခင်ဗျာ
။တော်တာရှင်များရှင်အမေရိကန်ပြည်ထောင်စုရဲ့မြို့တော်သမ္မတရုံးဆိုင်ရာဝါရှင်တန် DC မြို့တော်ကြီးနဲ့လည်းမနီးဆက်နိုင်ငံအုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုံကူတူလည်းမဟုတ်တဲ့ မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းဒဇိမ့်သက်သက်အလန့်ဝေးလာတဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတယောက်အမေရိကန်သမ္မတအဖြစ်အရွေးခံရပြီဆိုတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဆက်ဆံရေးအပေါ်ဘလို့များအကျိုးတွေတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းကြညာတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်အကြောင်းကြားထားနိုင်ရပါမယ်ရှင
် VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်လာမယ့်စနေညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုမြန်မာပြည်ဘက်ကသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါရမယ်။ကချင်ပြည်နယ်မှာရှိတဲ့အေယာဝတီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ကတွေ့ရှိချက်တွေကိုဒီကနေ့နိုဝင်ဘာလ17ရက်နေ့မှာသမရထံကိုပထမဆုံးအစီရင်ခံစာတင်သွင်းလိုက်ပါပြီ။စီမံကိန်းကိုကန့်ကွက်နေကြတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကအစီရင်ခံစာကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ဖို့ကိုလည်းတိုက်တွန်းနေကြတာပါ။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပါမယ်ရှင်။
စံကျင်ကန့်ကွက်မှုတွေကြောင့်အရင်ဆိုးရလက်ထက်မှာကလေးကဆိုင်းငံ့ထားတဲ့အေယာဝတီမြစ်ဆုံစီမံကိန်းကိုလေလာစစ်စစ်တုံးတရေးကော်မရှင်က3လကြာလေလာမှုတွေအပြီးအခုနောက်ဆုံးတွေ့ရှိချက်တွေကိုသမ္မတထံတင်ပြလိုက်တာဖြစ်ပါတယ်။အေယာဝတီမြစ်ဆုံမြညာမြဝမ်းရေအားလျှပ်စစ်စီမံကိန်းတွေလေလာစစ်စစ်တုံးတရေးကော်မရှင်ကိုပြီးခဲ့တဲ့ဩဂတ်လ12ရက်နေ့ကပဲဖွဲ့စည်းပေးခဲ့တဲ့သမ္မတဦးထွေကျော်ထံကိုသတ်မှတ်ထားတဲ့အတိုင်းအစီရင်ခံစာတင်သွင်းခဲ့တဲ့အကြောင်းသမ္မတရုံးဝန်ကြီးဌာနပြောဝင်ရာပုဂ္ဂိုလ်ဦးစောထေကပြောပါတယ်။
မှန်ပါတယ်ကော်မရှင်ကတရေထုတ်လိုက်တယ်အဲ့ဒါလေးဆောင်း
လိုက်တယ်တမနာဦးသိန်းစင်ကသူအစိုးရတက်တန်းအတွင်းဆိုင်းငံ့ထားဖို့ဆုံးဖြတ်ချက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလက်ထက်မှာပြက်ပြက်သွားပြီဖြစ်တာကြောင့်စီမံကိန်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစ်စုံတရာချမှတ်ဖို့ရှိနေချိန်မှာပဲဒေသခံတွေပဝန်းကျင်ထိန်းသိမ်းစတုတ်ရှားသူတွေကဒီစီမံကိန်းကိုအပြီးတိုင်ရက်ဆိုင်ဖို့တိုက်တွန်းနေကြတာပါစီမံကိန်းစတင်ချိန်မှာပွင့်လင်းမြင်သာမှုတွေမရှိတာကြောင့်မကျေနပ်ချက်တွေကြီးထားခဲ့ရတဲ့အတွက်လဲအခုခါကော်မရှင်ရဲ့တွေ့ရှိချက်တွေကိုအစိုးရထံသာမကလူတုကိုပါချပြဖို့လဲကချင်လူမှုဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကကိုစားကြီးကပြောပါတယ
်မြစ်ဆုံရဲ့ကာတာကိုမလုတော့ဘူးဆိုတဲ့အခါအစီရင်ခံစာဖြစ်သူကအင်မတန်အရေးကြီးတယ်လူငန်းတဘောအရာသူတို့ကအခုချိန်မှာဒါအစီရင်ခံစာအထက်ကိုတင်ပြချင်းအကြောင်းတာဖြစ်တယ်ဆိုမှတကယ်လို့မဖို့ပြသေးလို့ရှိနေတကယ်ကိုပြည်သူတွေတောင်းဆိုတဲ့အစီရင်ခံစာဖြစ်ဖို့အတွက်ကဒါပူအရေးကြီးတာပေါ့နော်ဒါဒါမှတခုကရှိတာတခုရှိတာကအခုကပြည်သူလူထုနဲ့ဖွင့်ပြီးမြင်တာဆိုတာဆွေးနွေးတဲ့အစိုးရလို့အားလုံးကယုံကြည်တဲ့ခံတမရွေးကောက်တင်မြောက်ခဲ့တဲ့အစိုးရတစ်ချက်တည်းဖြစ်တယ်ဒါကြောင့်မို့ဖွင့်ပြီးမြင်တာမို့တော့အင်မတန်အရေးကြီးတာပေါ့နော်ဒါမှမဟုတ်ဒါအာတင်ပြလို့ရှိရင်ရက်မကြာခင်မှာတိတ်မကြာတဲ့ခင်မှာဒီလိုတင်ပြလို့ဆိုတာဖွင့်ပြီးလင်းပေါ်ပြဖို့ရောအင်မတန်အရေးကြီးတာပေါ့နော်ချက်ချင်းမဟုတ်တော့မှ
မြစ်ဆုံစုံစမ်းစစ်ဆေးကော်မရှင်ကိုပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးပြည်ထောင်စုဝန်ကြီး၅ဦးကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်တခြားလွှတ်တော်ကိုယ်စားလှယ်တွေနဲ့သဘောဝပဝန်ကျင်ဆိုင်ရာပညာရှင်တွေလည်းပါဝင်ပါတယ်။ဒီကော်မရှင်ရဲ့အဓိကတာဝန်ကတော့စီမံကိန်းတွေဟာနိုင်ငံတကာပြဋ္ဌာန်းချက်တွေနဲ့ပြည်တွင်းဥပဒေတွေနဲ့အညီဆောင်ရွက်ခြင်းရှိမရှိလူမှုဝန်ကျင်ဂေဟာစနစ်နဲ့သဘောဝပဝန်ကျင်အပေါ်မှာတည်ရောက်မှုတွေအေရာဝတီမြစ်ရဲ့ရေသံရစာတပျက်စီးဆုံးရှုံးမှုအခြေအနေနဲ့ရေရှည်တည်တက်မှုအပေါ်မှာအကျိုးတည်ရောက်မှုအခြေအနေစာရာတွေကိုလေ့လာဆန်းစစ်ရမှာဖြစ်ပါတယ်။ကော်မရှင်ကတင်သွင်းမဲ့အစီရင်ခံစာမှာလည်းဒေသခံပြည်သူတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့သဘောထားအမြင်တွေကိုထည့်သွင်းစဉ်းစားရမယ်လို့သမ္မတကညွှန်ကြားထားတော့ပါ။ဒါကြောင့်လည်းကော်မရှင်အနေနဲ့အစီရင်ခံစာရေးသားဖို့အတွက်မြစ်ဆုံဒေသကိုတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာတွေတင်ပြတောင်းဆိုတာတွေကိုလုပ်ခဲ့ပါတယ်။ကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကိုစားကြီးရဲ့အမြင်က
စုံစမ်းစစ်ဆေးရေးကော်မရှင်ဒီရဲ့ပြည်နေမြင်တာမို့လုံးဝမရှိဘူးကျွန်တော်ကတတကအနေနဲ့ပြောမယ်ဆိုမြစ်ဆုံဒေသကိုတွားလေလာတဲ့အချိန်မှာအဲ့ဒီရေကတာစီမံကိန်းဆောင်စုချုပ်ဒုက္ခခံစားရတဲ့ဒေသခံလူထုတဲ့သူတို့ကတိုင်ပင်ဆွေးနွေးခြင်းအပြန်အလှန်ပြောဆိုခြင်းလုံးဝမလုပ်ပဲနဲ့စီမံကိန်းကူတာချိမပြန်လှည့်ပြန်သွားတဲ့ဟာကိုသိရှိရတယ်မြစ်ချနာမှာလုံတဲ့အချိန်မှာလည်းဒါခါရှင်းရှင်းလင်းလင်းပြောဆိုရခါမရှိဘူးအဲ့ဒီဟာတို့ချီလို့ရှင်ကသူတို့စီမှာပွင့်လင်းမြင်တာမို့မရှိဘဲနဲ့ရှင်းရှင်းလင်းလင်းအဖြစ်မပေးနိုင်တဲ့ဟာတော့ကော်မရှင်အဖွဲ့မှဖြစ်နေတယ်ကိုနော်ဟုတ်ကဲ့
ဒေါ်လာ 3.6 ဘီလီယံအကုန်ကျခံပြီးတရုတ်နိုင်ငံကတည်ဆောက်မဲ့စီမံကိန်းကြောင့်ဒေသခံတွေရဲ့လူမှုဘဝနဲ့သဘောဝပတ်ဝန်းကျင်ကိုထိခိုက်စေတယ်ဆိုပြီးဒေသခံတွေနဲ့လှုပ်ရှားသူတွေကဒီစီမံကိန်းကိုလုံးဝရပ်ဆိုင်ပစ်ဖို့ဆက်လက်တောင်းဆိုနေကြတာပါ စီမံကိန်း80တင်မတင်အစိုးရတစ်ကဆုံးဖြတ်ချက်ချရမယ့်အချိန်မှာပဲတကြလှူရှားသူတွေကလည်းအပီးတိုင်ရဆိုင်ရေးအတွက်အင်တာနက်အွန်လိုင်းကနေသဘောထားစုဆောင်းရမှာပါဝင်သူတိတ်နေချီရှိနေပြီလို့လည်းဒီလှူရှားမှုကိုဦးဆောင်သူဦးဖြစ်တဲ့မိုးလေဝသပညာရှင်ဦးထွန်းလွင်ကပြောပါတယ်
2,000ရတဲ့နိုဝင်ဘာ9ရက်နေ့ကပဲအဲ့ဒီမှာတစ်ဖြတ်ဖြတ်ပြီးတော့ကျွန်တော်တို့မြန်မာ Green Network ရဲ့ဒီသမရရဲ့အတိုင်းအတာရဲ့ရုပ်ဆောင်ကော်မရှင်ရဲ့တင်ငင်းစာထဲမှာကျွန်တော်တို့ဒါအစီရင်ခံလိုက်ပါပြီ။
တမနာထံစီရင်ခံစာတင်သွင်းလာတဲ့ပတ်သက်လို့ကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ဖို့စ조사ခဲ့ပေမဲ့မရခဲ့ပါဘူး။လက်ရှိအချိန်မှာဒီစင်ခစားနဲ့ပတ်သက်လို့အသေးစိတ်ဘာမှမသိရသေးပေမဲ့ဒေသခံအပါအဝင်လူတို့အများစုကတော့မြစ်ဆုံအနီးတစ်ဝိုက်မှာရှိတဲ့စီမံကိန်းတွေရနာတင်နေဆိုတဲ့အကြောင်းဒီစင်ခစားမှာပါဖို့မျှော်လင့်နေကြတာပါခင်ဗျာ
။ကိုထက်အောင်ပြောပြသွားခဲ့တာပါရှင်။အခုအလုတ်သမားရေးရသတင်းလွှာတစ်ပုဒ်ကိုပြောပြအောင်ပါပါ။ပုံမှန် 905 ခါခွေအပါအဝင်ပုံမှန် 3 ခုနဲ့ထောင်ဒဏ် 5 လကျော်ချမှတ်ခံခဲ့ရပြီးပြန်လည်လွတ်မြောက်လာကြတဲ့သခိုင်းတိုင်းတစ်ချောတဲ့ဆက်ယုံကအလုတ်သမားတွေကအလုတ်ရှင်ကိုပြန်ပြီးတော့တရားစွဲဖို့စီစဉ်နေတဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အလုတ်သမားတွေကိုအလုတ်ထုတ်ခဲ့တာနဲ့ပတ်သက်လို့စန္ဒပြတောင်းဆိုခဲ့ပေမဲ့တပ်ဆိုင်ရာကအရေးယူဖြည့်ရှင်းမပေးခဲ့တဲ့အတွက်နေပြည်တော်ကိုခြိတက်စန္ဒပြခဲ့တာမှာနေပြည်တော်အဝင်တပ်ကုန်းမြို့မှာသူတို့ကိုဖမ်းဆီးအရေးယူခဲ့တာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပို့ထားပါတယ်ရှင်
။သခိုင်းတိုင်းစိတ်ချောတဲ့ဆက်ယုံမှာအလုတ်လုတ်ကင်နေတဲ့အလုတ်သမားတွေအနေနဲ့အလုတ်ရှင်ကအလုတ်ထုတ်ဖြစ်ခဲ့တဲ့အတွက်နှစ်လကြာဆက်ယုံရှိမှအလုတ်ပြန်ရရေးတောင်းဆိုခဲ့ပြီးတဲ့နောက်အလုတ်ရှင်နဲ့အလုတ်သမားရဲ့ဝန်ကြီးဌာနကဖြည့်ရှင်းပေးနိုင်တာမရှိဘူးဆိုပြီးအေပီလ29ရက်နေ့ကစပြီးနေပြည်တော်ကိုချီတက်ခဲ့တာပါ။ဒီနောက်မှာတော့နေပြည်တော်အဝင်တပ်ကုန်းမြို့မှာဖမ်းဆီးခံခဲ့ရပြီးပြစ်ဒဏ်အဖြစ်ထောင်ဒဏ်5လကျခံခဲ့ရကနေနိုဝင်ဘာလ17ရက်နေ့မှာအလုတ်သမား12ဦးပြန်လွတ်လာခဲ့တဲ့အကြောင်းအလုတ်သမားခေါင်းဆောင်ကိုနှင်းအောင်ကပြောပါတယ်
။ဟုတ်ကဲ့ဗျာဒီနေ့ကျွန်တော်တို့ဒီမက်ဂျင်းစစ်ဆောင်ရင်ရော12ရောက်လွတ်လိုက်ကြပါကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ဒီစစ်ကြက်ကြက်ကနာကိုလည်းအလုတ်ရှင်ရောအသေးရောတောင်းဆိုချင်နေကြည့်ရတယ်ဆက်လက်ပြီးရချင်းချင်းပြီးကျွန်တော်တို့အားကိုတောင်းဆိုတဲ့အနေနဲ့ဒါဆိုတော့ကျွန်တော်တို့လွတ်တော့ကျွန်တော်တို့ဒီဆန္ဒကဒီကြောက်ဖို့လုံးဝမဝင်အဖြစ်ရဲ့ဒီကနေ့ဒီကဖမ်းတာပေါ့ဒါလုံးဝမတရားဘူးစစ်ကြက်ထားတဲ့ဒီပုံပါတွေကလည်းကျွန်တော်တို့ရန်ကုန်ကမှလာခါလို့ဒီကိစ္စကိုလည်းအားလုံးနဲ့ဆက်ဆံပြီးလုံးဝတရားမှုရှိဘူးအဲ့ဒီကျွန်တော်တို့ကဒီလိုဒီမှာဒီကိုတို့နဲ့ဆက်လို့ဆက်လက်ပြီးတော့ဝင်လာမှာပ
ါသူတို့တွေဟာအလို့သမားဥပဒေလှုပ်ထုံးလုံနည်းတွေနဲ့အလို့ရှင်ကိုတရားစွဲဆိုဖို့ပြင်ဆင်မှုတွေဆက်လုပ်နေတယ်လို့လည်းအလို့သမားခေါင်းဆောင်ကိုခိုင်မင်းကပြောပါတယ
်ဒီလိုဒီကဆိုတော့နော်ဆက်တခုနဲ့လို့ဒီမှာဖွဲ့စည်းဥပဒေပုံမှန်50တင်းနဲ့ဒီလို့ရှင်ကိုတရားစွဲလို့ရတယ
်တကယ်တော့အလို့သမားတွေဟာဖမ်းဆီးမခံရခင်ကတည်းကနေပြည်တော်အထိစာချွန်လာတက်ထားတဲ့အကြောင်းဖမ်းဆီးခံရပြီးတဲ့နောက်မှာတော့အမှုကိစ္စနဲ့ပတ်သက်လို့ဆက်လက်လှုပ်ဆောင်လို့မရတာကြောင့်လာမယ့်အပတ်ကနေစတင်ပြီးတရားစွဲဆိုတဲ့ကိစ္စတွေကိုဆက်လုပ်သွားမယ်လို့လည်းကိုနှင်းအောင်ကပြောခဲ့ပါဗျာ။ဒါအဲ
ဒီဥပဒေကြောင့်အခုကျွန်တော်တို့စာချွန်လာကိုကြွားထားတယ်ကြာ။စာချွန်လာကကျွန်တော်တို့အမှုကအဲဒီကျွန်တော်တို့စစ်ဆေးမှုကတော့ကျွန်တော်တို့ပြန်ပြီးဆောက်အောင်ပါပေါ့။အခုကျွန်တော်တို့တော့ကျွန်တော်တို့အမှုအမှတ်တော်ကြားရပြီကြာ။ဟိုသူဒီကလာစစ်ဆေးမှုတွေခေါ်ဦးတောင်းရတာကြာ။
အလုသမားတွေဟာအလုသမားအခွင့်အရေးအတွက်ပြီးခဲ့တဲ့ AB လကုန်ပိုင်းလောက်ကနေပြည်တော်မှာရှိတဲ့သမရယုံကိုတပတ်ခန့်ကြာတဲ့အထိချီတက်ခဲ့ပြီးမှတော့အလုသမားခေါင်းဆောင်တွေကိုနေပြည်တော်ကအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြီးညှိနှိုင်းပေးမယ်ဆိုပြီးပြောဆိုခဲ့တာပါညှိနှိုင်းမှု5ရက်တာကာလအတွင်းတပိတ်ကိုယာယီရနာထားပြီးအလုသမားတွေဘက်ကလည်းသူတို့ရဲ့လူလားချက်တွေကိုတောင်းဆိုခဲ့ပါတယ်တောင်းဆိုမှုတွေမပြေလည်တဲ့အတွက်ဆက်လက်ချီတက်မှုတွေကိုလည်းလုပ်ခဲ့ပါတယ်ဒီလိုစီတန်းလှည့်လည်မှုဟာနိုင်ငံသားတွေရဲ့ရပိုင်ခွင့်ရလှုပ်ဆောင်ခဲ့တာဖြစ်လို့ဖမ်းဆီးပြီးတော့အခုလိုပြစ်ဒဏ်ပေးတာဟာဥပဒေကြောင်းအရညီညွတ်မှုမရှိဘူးဆိုပြီးလူသမားတွေရဲ့ရှေ့နေဖြစ်သူကတော့တုံ့ပြန်ပြောဆိုထားပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်အခုတော့ကောင်းကင်ကနေဆက်ပစ္စည်းအစိတ်ပိုင်းတစ်ခုပြုတ်ကျလာတဲ့အကြောင်းကိုနှာစင်ကြရပါမယ်ကချင်ပြည်နယ်ဖားကံမြို့နယ်ကကျေးရွာတစ်ခုနာမှာမနေ့ကမနေ့အစောမှာကောင်းငင်ကနေဆက်ပစ္စည်းပိုင်းဆိုင်ရာတစ်ခုပြုတ်ကျလာခဲ့ပါတယ်။ဒါကိုကျွမ်းကျင်ပညာရှင်တွေနဲ့စမ်းသပ်စစ်ဆေးဖို့ပြင်နေပြီးဒီပစ္စည်းကိုမပျက်စီးအောင်ရောလူထုကိုမထိခိုက်စေဖို့ပါဒေသခံအာဏာပိုင်တွေကထိန်းသိမ်းထားပါတယ်။ဒီပစ္စည်းကျလာတဲ့အချိန်ဟာတရုတ်နိုင်ငံဘက်ကစမ်းသပ်ဂျိုရူတလုံးလွှတ်တင်ပြေးချိန်နဲ့တိုက်ဆိုင်နေတဲ့အကြောင်းသုံးသပ်မှုတွေလည်းရှိနေတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဖားကံမြို့နယ်မော်စီစာကျေးရွာအနီးမှာကြာသပတေးနေ့မနေ့6နာရီခွဲလောက်ကပေါက်ကွဲတံတစ်ခုနဲ့အတူအချင်း၄ဘီအလျား15ဘီလောက်ရှိတဲ့စီလင်ဒါပုံစံတန်တဲပစ္စည်းတစ်ခုပြုတ်ကျခဲ့တာဖြစ်ပါတယ်ဒီပစ္စည်းနဲ့ပတ်သက်ပြီးလေရင်ဓမ္မမုတ်အာကတရင်ရဲ့အစိပ်ပိုင်းဖြစ်ခံမှန်းထားပြီးကျွမ်းကျင်ပညာရှင်တွေနဲ့စစ်ဆေးဖို့ပြင်ဆင်နေကြောင်းဖားကံမြို့နယ်အုပ်ချုပ်ရေးမှူးဦးကျော်စွာအောင်ကပြောပါတယ်
တော်တော်လည်းအဲ့ဒီပစ္စည်းကိုထိမ့်သိမ်းထားတယ်အဲ့ဒီနေရာမှာပဲကျွန်တော်တို့ပစ္စည်းကလေရင်သို့မဟုတ်အာဂါသဝဉာဏ်တည်းစီရဲ့တတ်ထုစိတ်ပိုင်းကိုကျွန်တော်တို့ကသုံးသပ်တယ်ဒီပစ္စည်းကနိပညာဝဆိုင်ကျန်းကျန်တဲ့လူတွေစမ်းသပ်စစ်ဆေးမှသာရမယ်အနေထားလို့ရှိတာဗျဘာပစ္စည်းလို့တော့အလွယ်နဲ့တော့ပြောလို့တော့မရအောင်ဒါကြောင့်ဒီရာကိုလာရောက်ပြီးတော့စစ်ဆေးမယ်လို့လည်းကျွန်တော်တို့အကြမ်းမတိရတယ်ဟိုဒီတင်းနဲ့တင်းသူလာနေကြပါပြီမလာခင်စကားကျွန်တော်တို့ကတော့ဘာမှလည်းအထူးကမရှိအောင်အန္တရာယ်မရှိအောင်ရလုံလုံကျုံနဲ့တက်တူရဲတို့အုပ်စုကြီးဖွဲ့တောင်းပြီးတော့ဒီချာလေးလုံလုံကြီးလုပ်ပြီးတော့ထိမ့်သိမ်းထားပါတယ
်ဒီပစ္စည်းမှာတရုတ်စာဓမ္မမုတ်ဂျပန်စာစလုံးတွေလို့ယူဆရတဲ့စာသားတွေရေးသားထားတယ်လို့အင်္ဂလိပ်ဘာသာနဲ့ danger ဆိုတဲ့စကားလုံးနဲ့ရေးသားထားတယ်လို့ပြောပါတယ
်စာလုံးနှလုံးတော့ဗျဒီဥစာလားဂျပန်စာလားအဲ့ဒါနဲ့ danger နဲ့တွဲရေးထားပေါ့ဒီအကြီးက danger ဆိုပြီးတော့ရေးထားတာရှိတယ်ကန္နာတွေကတော့သူ့ရဲ့ပြောရမယ်ဆိုရင်တော့ဘောင်နံပါတ်ပေါ့ဗျာဟိုစက်ပစ္စည်းစီပိုင်းတစ်ခုမှရေးတဲ့အဲ့လိုပိန်းနန်းနေပါပဲကနန်းလည်းပါတဲ့
အမျိုးမြင်မသိရတဲ့ဒီတန်တဲ့ပစ္စည်းကိုတွားရောက်ကြည့်ရှုခဲ့တဲ့ဖားကန့်ပြည်သူလွတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကဒီပစ္စည်းရဲ့ပုံပန်းတံတန်းကိုအခုလိုပြောပါတယ
်ရှင်းနိုင်ကြရတော့ကျွန်တော်တို့ဟိုပါပဲဆက်တလိုက်ကိုအောက်ကနေတွန်းပို့တဲ့ငွားမျိုးကြီးပါပဲကျွန်တော်တို့ဟိုကျွန်တော်တို့ဗီဒီယိုတွေပါတွေဟွက်တီဗီတွေဟွက်တွေမှာမြင်ထားတဲ့ပုံစံအတိုင်းပဲသူကတောင်းတာတောင်းတာဟောလို့တဲ့တွန်းကနဲ့ဟာကြီးလေตัวแลอะเลมาอะปตะเปปะแลตะเปอะชินตะเปหลอกชื่อแลมาอะปอกจีเลเบ้ปอกวินจิมาแลตัวหัวบอฮิกาบาเลนี่เจนเราดิอะปูคันยาดิตาทาไอ้มาวายาดิก็แลชุ๊กชะคันนี่แลพี่รอโหบักก็จ่อတော့ฮาวลองกว่ายิဖြစ်เนี่ยบออะหลอกอิชีอ่ะดิเรคชั่นก็ลาแก่ได้ปုံตันก็อะนอกตองก็นี่ลา
ဒီပစ္စည်းကြောက်ခဲ့တဲ့မော်စီစာရွာနဲ့ဆယ်မိုင်နီးပါးလောက်ဝေးကွာတဲ့အောင်ပါလီရွာမှာလဲလုံးပတ်နှစ်လက်မအရှည်လေးလက်မခွဲလောက်ရှိတဲ့စီလင်ဒါပုံစက္ကရိယာတစ်ခုကြောက်ခဲ့ပါတယ်။ဒီတန်တဲ့ပစ္စည်းတွေကြောင့်တော့လူထိခိုက်မရှိကြောင်းပြောပါတယ်။ဒီနေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာတော့ပြုတ်ကျခဲ့တဲ့တန်တဲ့ပစ္စည်းဟာဂျိုဒုသို့မဟုတ်ဒုံးပြန်လွတ်တင်ရမှာတွန်းကန်အားပေးတဲ့အင်ဂျင်ဆက်အစိပ်ပိုင်းဖြစ်ယူဆကြောင်းကြာသာရင်းနှစ်မိနစ်တရုတ်စံတော်ချိန်9နာရီခွဲလောက်မှာတရုတ်နိုင်ငံမြောက်ပိုင်းချန်ချန်စစ်တီဂျိုဒုလွတ်တင်ရေးစခန်းကကျဲမုံရှာဖွေရေးစံတက်ဂျိုဒုလွတ်တင်ခဲ့ကြောင်းဖာကန်မြို့နယ်အတွင်းကြောက်တဲ့တန်တဲ့ပစ္စည်းဟာတရုတ်နိုင်ငံကလွတ်တင်တဲ့ဂျိုဒုနဲ့ဆက်ဆက်နိုင်ကြောင်းတုံ့သက်ဖော်ပြထားပါတယ်
ကိုမိုးစောပြပြသွားတာပါရှင် VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြောင်းအသိပေးလိုပါတယ်ရှင်အခုကျွန်တော်တို့အသံလွှင့်နေတဲ့ Radio အစီအစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်အခုညနေပိုင်းအစီအစဉ်ဆုံးမသက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမဇာအိုင်ရှရစ်မြို့ကဂျာမန်ကောင်စီဝင်ယုံချာသာဘရီနီနှောင်းမင်းကအသေးခံဘုတ်ခဲတက်ခဲခံရတာကြောင့်လူ၄ယောက်ထဲမှနေတည်ဆုံးပြီးတရားကြောထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီထဲကအများစုကအရက်သားတွေပါထရက်ကားထဲမှာဖောက်ခွဲရေးပစ္စည်းတွေထဲပြီးတော့အသေးခံဘုတ်ခဲတက်ခဲခဲ့တာပါ။ဒေသစံတော်ချိန်ည7:00နာရီလောက်မှာဖြစ်တဲ့ဒီတက်ခဲမှုကြောင့်ကောင်စီဝင်ယုံတဝိုက်ကလုံခြုံရေးအကာရန်တွေကွဲထွက်ပျက်စီးပြီးအဆောက်အဦလည်းပျက်စီးခဲ့ပါတယ်။အမေရိကန်ပြည်အောင်စုသမ္မတအဖြစ်ဒေါ်နယ်ထရမ့်ရွေးချယ်ခံရတာကိုမကျေနပ်သူထောင်ပေါင်းချီရာနယူးယောက်နဲ့ကယ်လီဖိုးနီးယားပြည်နယ်ကမြို့ကြီးတွေမှာတတိယနေ့မြောက်အဖြစ်မနေ့ကအထိဆန္ဒပြနေကြပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာ40-50မြောက်သမ္မတအဖြစ်ထရမ့်ရွေးချယ်ခံရပြီးနောက်အမေရိကန်အနောက်မြောက်ကအော်ရီဂွန်ပြည်နယ်ပေါ့တ်လန်အလယ်ပိုင်းကချီကာဂိုအရှေ့ဘက်ကနယူးယောက်မြို့တွေမှာယာကနန်းကနေထောင်ကနန်းနီးပါးတိရှိတဲ့အုပ်စုတွေဟာကန့်ကွက်ဆန္ဒပြနေကြပါတယ်။ဒီကနေ့နိုဝင်ဘာ17ရက်နေ့ဟာအမေရိကန်ပြည်အောင်စုရဲ့စစ်ပြန်စစ်မှုတန်းအောင်များနေ့ဖြစ်ပါတယ်။စစ်ပွဲတွေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အမေရိကန်စစ်သည်တော်တွေကိုဂုဏ်ပြုတဲ့အစိုးရရုံးပိတ်ရက်လည်းဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံအချုပ်အခြာပိုင်းနေမြေအတွင်းကသူတွေအနေနဲ့စီးလုံးညီညွတ်မှုရှိကြဖို့တရုတ်ခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံရဲ့ပထမဆုံးသမ္မတစွန်ရက်စင်ရဲ့152မြောက်မွေးနေ့အခမ်းအနားမှာသမ္မတရှီကျင်းပင်ကတရုတ်နိုင်ငံကနေခွဲထက်မဲ့ဘယ်လိုလုပ်ရမျိုးကိုမှတင်ကြီးခံသွားမှာမဟုတ်ဘူးလို့ဒီကနေ့ပြောဆိုလိုက်ပါတယ်ခင်ဗျာ။
သောကြနေညနေခင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Ringas ဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet ဆာမျက်နှာ barmis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါသောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစီ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.